ပြီးခဲ့တဲ့ရက်ပိုင်းထဲကစလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပြစ်ခတ်နေကြတဲ့ချင်းပြည်နယ်မင်းသားမျိုးမှာနောက်ထပ်အင်အားဖြစ်ထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒီနေ့တိုက်ပွဲထပ်ဖြစ်ခဲ့တာပါမင်းသားမျိုးဝင်6000ခန့်ကွာကနေမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ပရမခန့်စစ်နေရာကနေဆုတ်ခွာခဲ့ရပြီးဒုတိယခန့်စ ကျွန်တော်တို့ကတူမီရည်နဲ့ပဲပြင်နေတယ်။
ဘယ်နဲ့ကြည့်နေပါသူကကျွန်တော်တို့ဒုတိယစီမှာတော့ဒီကျွန်တော်ရပ်တော့ဆက်တန်းနေတော့မင်းသားမျိုးကိုစိမ့်ပိုင်နိုင်ဖို့စစ်ကောင်စီတပ်ဖွဲ့အင်အားများပြားနဲ့ပခုတ်ကူမျိုးကနေတဲ့စစ်မင်းသားဘက်ကိုလာတာရှိသလိုကမလက်ဘက်ကနေမင်းသားဘက်ကိုလာတဲ့စစ်ကူဖွဲ့တွေနဲ့ပါတိုက်ခိုက်နေတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့လူငယ်တူကပြောပါတယ်
ချင်းပြည်နယ်တင်းမှာတို့ဝင်လာတယ်စစ်ကူအတွက်တို့ဝင်လာပြီးတော့လာပြီးတော့ဖယ်ဆယ်တက်မှာတော့ဒီတို့လူငယ်ရည်တွေနဲ့ပြန်ပြစ်တာပေါ့တိုက်ရင်ကတော့300လောက်ရှိတယ်ကားဆယ်ပြည်နယ်တက်လာတာဒီနေ့တိုက်ရင်ကလည်းများတာဟုတ်လည်းမကြည့်လည်းပါလာကြတယ်ဆိုတော့ကမ္ဘလက်ကလည်းဒီတို့ရလမ်းကျော်ရှိတယ်မင်းသားတွေကလမ်းကျော်ပေါ့အဲလမ်းကျော်မှာတို့ဝင်သွားတာဝင်သွားတော့အစ်တင်နေခုကြောက်ခဲပုံ
ကျွန်တော်ဘက်ကတော့အသေးဆုံးမရှိဘူးလို့ပြောပါတယ်။တိုက်ပွဲနဲ့ပတ်သက်လို့တမတော်ကမင်းမြန်ဖို့ဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ညနေပိုင်းမှာနှစ်ဖက်ပြစ်ကတ်မှုတွေရပ်သွားချိန်စစ်တပ်ဘက်ကဖမ်းဆီးသူတွေကိုပြန်နှုတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အဆင်မပြေခဲ့ပါဘူး။
ခုကျွန်တော်တို့သုံးနာခွဲလောက်ကစားနာတယ်အနားနဲ့ပြာမှာသူတို့နည်းနည်းနှိမ့်တိုင်းထားတဲ့ဟာရှိသေးလို့နှိမ့်တိုင်းနဲ့အဖြစ်မထပ်သေးလို့ကျွန်တော်တို့စောင့်နေကြတာကျွန်တော်တို့အဖမ်းခံကလေးကြီးဆက်နေတော့ပြန်ထပ်ပြေးဖို့ပြီးတော့လက်ရှိကျွန်တော်တို့လက်ကိုထိုးစစ်ချင်တာတွေဟာဒီလက်ကိုပြန်ဆက်ပြေးဖို့တောင်းဆိုလို့ကျွန်တော်တို့ဖက်ကသိတော်မယုံရဘူးဗျသူတို့တွေကအစာကလေးကမယုံရဘူးဆိုတော့တော်တော်ဆယ်တော့သူတို့ကကျွန်တော်တို့ကိုမနစ်ကစားမိကမှအမြောက်ကြည့်နေလမ်းဖြစ်တယ်ကျွန်တော်တို့ကလည်းရှိရတူမီနဲ့ပြန်ပြစ်ကြတယ်ကျွန်တော်တို့ကတော့တဦးတရားမှမရှိပါဘူး။စစ်ကောင်စစ်ဖက်ကတုံးဦးကတော့ထိရှားတယ်။ဆုံးသွားတာနဲ့ဦးကထိရှားတယ်။တဦးကတန်ရာရတာလားထိရှားလားမသိဘူး
။အခုလိုပြေကမှုတွေကြောင့်မင်းတမျိုးဒေသခံမီတာစုအများပြားသိချောင်နေရပါတယ်။ဒေသခံတယောက်ပြောပြတာက
သိချောင်ကြတယ်တချို့ကတချို့ကတော့အင်ထဲမှာပဲတိုးခတ်ပြီးတော့နေကြတယ်။သိချောင်တာကတော့တစ်ဘက်လောက်ရှိမှဖြစ်နေ။ဒါကခံမှန်းချက်ကိုပြောတာပေါ့။
မင်းညံ့နေကလည်းမင်းသားမျိုးဝင်ကောက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းသားမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလည်းပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတိုင်ရန်ရရှိခဲ့သလိုရင်းလူလည်းပျက်စီးခဲ့ပါတယ်။မင်းကပြန်လာပြစ်ခတ်မှုတွင်တပ်ဖွဲ့ဝင်တူတည်ဆုံးခဲ့ပြီး၃ဦးတိုင်ရန်ရပြီးတော့ရင်းလူစီးပျက်စီးခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းတွေမှာဖော်ပြခဲ့ပါတယ်။ဧပြီလ24ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့စန္ဒပြမျိုးသားမျိုးရမီစုစုပေါင်း9ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ပြန်မလွှတ်ပေးခဲ့ရကနေစစ်တပ်နဲ့မင်းသားဒေသခံပြည်သူတွေကြားတင်းမာမှုဖြစ်ပွားခဲ့ပြီးအဲ့ဒီညမှာပဲအပြန်အလှန်ပြစ်ကတ်မှုတွေစတင်ခဲ့တာပါစစ်တပ်ဘက်ကစေစုံသူစုစုပေါင်း15ရောက်သမလဲရှိနေတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျတည်ပြုဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ